Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတဲ့ညဖြစ်ပါသည်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် View American အံကနေ2022ခုနှစ်ဇွန်လ24ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူမီတာ31 32နဲ့58တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုနဲ့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းတို့ကိုစစ်ကောင်စီကအာဂရီလိုက်စားမှုတွေနဲ့တရားစွဲလိုက်ပါတယ
်ဒေါက်တာအောင်မွန်းညိုတို့ရောသတ်သွေးရေးဝန်ကြီးကုသိုလ်ဆက်သွယ်ရေးဝန်ကြီးဦးတင်ရွယ်ဦးရောဒေါက်တာသတ်တော်ဥက္ကရာဦးတာရောအာဂရီတွေနဲ့ကျွန်တော်တက်ပြီးတော့အမှုဖွင့်တယ်လို့ပဲကျွန်တော်တို့ကတော့ကျွန်တော်သိရပြီပေါ့နော်ဟိုတကယ်တမ်းဗတမှုနဲ့ဖွင့်တယ်ဆိုတော့အဲ့ဒါတို့ဒီချာမသိရသေးဘူးကွာ
ဒေါက်တာအောင်မွန်းညိုရဲ့အကျိုးဆောင်ရှေ့နေဥအောင်မြင့်ပြောတော်တာဖြစ်ပါတယ်ဒီကြောင့်ပြည်သူကိုမကြခင်မှာနားဆင်ရမှာပါဒါပြင်သခိုင်းတိုင်းကစားမြို့မှာဒေသခံကာကွယ်တပ်ဖွဲ့နဲ့ KIA ပူးပေါင်းအဖွဲ့တွေဒီနေ့မနက်အစောပိုင်းကစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တဲ့အကြောင်းတခါပြည်တွင်းစစ်ဘေးရှောင်တွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတာအပါဝင်ရခိုင်ပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်စခန်းမှာယောဂဗျာတွေဖြစ်ပွားပြီးတော့ရေခက်ခဲကြုံနေရတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အမှန်အများစင်အောင်လို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ9လနီးပါးကြာလာတဲ့အချိန်အထိဆက်နာချင်းစန့်ကျင်ရေးဆန္ဒပြပွဲတွေဒီကနေ့အထိပုံစံမျိုးစုံနဲ့ဆက်ရှိနေသလိုစစ်ကောင်စီရဲ့အကြမ်းဖက်နေနည်းမှုတွေနဲ့ဖမ်းဆီးမှုတွေဟာလည်းဒီကနေ့အချိန်အထိအရှိန်လျော့မသွားသေးပါဘူး။မနေ့ဇွန်လ23ရက်နေ့ညကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းတီပွားမြို့မှာဆိုင်ကယ်စီးလာတဲ့အသက်28နှစ်အရွယ်လူငယ်တဦးသေဆုံးခဲ့ပါတယ်။အလားတူပဲကလေးမျိုးတောင်ဖီလာအရအနီးမှာရှိတဲ့ဝန်တန်းအင်ယာနာမှာည7နာရီလောက်ကစစ်ကောင်စီတပ်ဖွဲ့ကပြစ်ခတ်တာကြောင့်အသက်24နှစ်အရွယ်လူငယ်တဦးသေဆုံးသွားကြောင်းပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။ကလေးမျိုးမှာပဲဒီကနေ့မနေ့အစောပိုင်းကလူ၄ယောက်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တာမှာအသက်မပြည့်သေးတဲ့ကလေးငယ်တဦးလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။အေယာဝတီတိုင်းဖြာပုံမြို့မှာတော့မြို့နယ်ပညာရေးမှူးရုံးရှိမှဒီကနေ့နေ့လယ်ပိုင်းကဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်အထက်ကတိကျောင်းသားတွေကိုအိမ်ပြန်လွတ်ပေးခဲ့တယ်လို့ဆိုပါတယ်။ပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာမှုအသေးစိတ်တော့မသိရသေးပါဘူး။တစ်ဖက်မှာအဲ့ဒီလိုစစ်ကောင်စီရဲ့အကြမ်းဖက်ပြစ်ခတ်ဖမ်းဆီးမှုတွေရှိနေပေမဲ့လည်းဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေသေးပါဒီကနေ့ရန်ကုန်မြို့မြောက်ကလာပါမြို့နယ်အတွင်းမှာမိုးရွာနေတဲ့ရာကပဲကျောင်းသားလူငယ်တွေဥဆောင်တဲ့အာတင်းထားမန္တလေးတပိတ်စစ်ကြောင်းနဲ့ဆရာနာရှင်စန့်ကျင်ရေးကြွေးကြော်ဆန္ဒပြခဲ့ကြပါတယ
်။ကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးက
ြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးကျောင်းလေးကြီးဇွန်လ23ရက်နေ့ကဗမော်မန္တလေးကားလမ်းမှာလူ၄ယောက်ကိုဖမ်းမိခဲ့ပြီးအဲ့ဒီလူတွေရဲ့ထွက်ဆိုချက်အရစောင့်ဖမ်းခဲ့တာမှာမန္တလေးဗမော်ကားလမ်းဝရုံကုန်းကျေးရွာမှာ6ဘင်းရင်နဲ့တဲဆောင်လာတဲ့ဖောက်ခွဲပစ္စည်းတွေနဲ့လက်နက်ခဲယံအမြောက်အများကိုဖမ်းဆီးမိခဲ့တယ်လို့မြပရိရုတ်တံကဓာတ်ပုံတွေနဲ့အတူထုတ်ပြန်ကြေညာပါဗျာ။အဲ့ဒီပုံတွေထဲမှာဖမ်းဆီးရမိသူ၄ယောက်ဆိုတဲ့သူတွေရဲ့ပုံတွေကိုတွေ့ရတယ်လို့ဘုံသီးတွေအဝေးထင်းဖောက်ခွဲခလုတ်တွေရမ်းမုံအထုတ်တွေတနအတူအရှိတွေကြီးစံနေအမြောက်အများကိုရိုက်ကူးထားတဲ့ဓာတ်ပုံတွေလည်းတွေ့ရပါတယ်ခင်ဗျာနိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုကိုရင်ဆိုင်ဖို့အတွက်ဥဆောင်ကော်မတီတရားကိုမြန်မာစစ်ကောင်စီကဖွဲ့စည်းလိုက်ပါတယ်စစ်ကောင်စီကခန့်အပ်ထားတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်ကဥက္ကဋ္ဌအဖြစ်ဥဆောင်ပြီးစစ်ကောင်စီလက်အောက်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ပြည်ထောင်စုရှေ့နေချုပ်ဒေါ်တီတာဦးတို့ကိုဒုတိယဥက္ကဋ္ဌတွေအဖြစ်တာဝန်ပေးထားပါတယ်အဖွဲ့ဝင်တွေအဖြစ်အစိုးရအဖွဲ့ရုံးဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးဝင်းရှိန်စီရေးချုပ်ဒုတိယဗိုလ်ချုပ်ကြီးမျိုးစော်သိန်းနိုင်ငံသားရေးဒုတိယဝန်ကြီးဦးကျော်မျိုးထွန်းနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌရဲ့အကြံပေးအဖွဲ့ဝင်ဒေါက်ခင်ဦးလိုင်တို့ပါဝင်ကြောင်းဒီလ16ရက်နေ့နေ့စွဲနဲ့နိုင်ငံတော်ပြန်နှံ့မှဖော်ပြထားပါတယ်မြန်မာစစ်တပ်ကရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးရုံးတပ်ဖြတ်မှုကျူးလွန်တာတွေရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုကို2019ခုနှစ်ဒီဇင်ဘာလမှာ ICJ ကကြားနာစစ်ဆေးခဲ့ပြီးအဲ့ဒီအချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံကိုစားတွားရောက်ခြေပခဲ့ပါတယ်
Please bear in mind this complex situation and the challenge to sovereignty and security in our country
ရိုဟင်ဂျာတွေကိုနေနေတဲ့နေရာမှာမြန်မာစစ်တပ်အနေနဲ့အင်အားအလွန်ကျုံတုံးခဲ့တယ်ဆိုတာယတိပြမပြောနိုင်ပေမဲ့ Lumusu to Kulon Piaque Ba on Los Hongere Sure, Tati at Hautamashi Wulu, Netalananga Dakemio, and CJ Diayuma Pilo de Jana Wema Kukan Kawebi, Dong Sansujiga, Trasu Gabare, Natana Sebini, Zanawai Lamaro, Nimanangani, Jabia Los Homer, Sisinego, and CJGA. Provisional Minshus Piatan Bigabi, Chola de Jane, Sinkana Din Dwimbo, Main Chama Keraba. Rohingya Sure Tong Nongo, Myamabaga Lemakan Bime, and CJGA Chama de Songja Jaguro, Lekan Tabare. ICJGA Jabia Yebo Siman Sangapu Chamatare Sumcha Chetina Badalu Kevya Sangjibo Tija Atukom Ditiago Tudangu Bila Jang Natown Nase Bini Dizemba La Nasetiani Yeswene ICJ Diayunga Chinya Jet Topian Tavarekanya Nanga Techua Democracy Ne Luku Yego Chambia B The Chanang and the Pidun Yego Wen Yang Sopanirelu Rachananga Moscow Muma Chimpare Nanganga Lungyo Yeni Lagama
ညီမစစ်တပ်အကြီးကဘိုးချုပ်မှုကြီးမရောက်လည်းငါမနေ့စွန်လ၂၃ရက်နေ့မှာပြောဆိုပါတယ်နိုင်ငံချုပ်တွင်တဲ့တစ်ဖက်သက်ဝါဒအဆွဲနဲ့မတူညီတဲ့နိုင်ငံရေးစနစ်နဲ့အဆွေးခေါ်များကိုပါဖလန်းဖို့ရညီလန်းဖို့သူနဲ့အစီအစဉ်ကျိုးပန်းဆောင်ရွက်တဲ့ရှိနေပါတယ်ဒီနေ့ချိန်ကာလမှာဘူဂျာဆူမှုလူမှုနဲ့
တဖက်သက်အယူဝါဒများအခိုင်အမာဆန့်ကျင်ပြီးတရားမျှတရေးကိုရှေ့ရှုဆောင်ရွက်ရညာစွာအရေးကြီးပါတယ်နိုင်ငံတကာအတိုင်းဝန်းကြီးများမှာမြန်မာစစ်တပ်အပေါ်လည်းနဲ့ရောင်းချမှုပိတ်ပင်ရေးတောင်းဆိုနေကြပြီးအမေရိကန်နဲ့အနောက်နိုင်ငံတချို့ကအရေးယူတန်းခတ်နေချိန်မှာဗိုလ်ချုပ်မှုကြီးမရောက်လည်တုံ့ပြန်ပြောဆိုသွားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူထားတာနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့ရွေ democracy ye tong so sanapya tu re ko sitat ka acha phat nin ni mu re lou saung ni da chaung asoya ni ne myanmar sitat apo paisu a ye yin mu atit de cha ma saung yet pho australia lut daw amat de ka tong so lai chaung australia a che site tadin media re ma ye ta tha ba de february la 1 ne ma sitat ka ana tin lai pi le naw pai australia bhak ka nangan ye ne tan taman ye ya tong pyan saung yet pho party paung song ga ko sa le Party Bonsonga Lutto Kosele Miane Puezitare at two comedy ga, La Toja, Sunni Taminja Abima, Kulu Tangsu Jet Trapo Laraba. Leshi Chain Tito, Australia Gam, Yamasita Ne Pubonson Yamurego, Yatan Lida, Sita Usound Ocho Yupego, Kuni Topani, Mabebe, Chaniarego, Lepian Bilaidane, Yamanangaya Pipaka, Bile, Asia Puea, San Yachadego, Topan Kunjidari, Losan Niraba.
And then Yabet Nimabada Sisinuku, Yawain Gonaigani Senaiti. Pytomida Tonzetti, Kilohats, Goton Shetonia. Pytomida Tonzemi, Kilohats, Goton Kotonia. Pytomida Nazetti, Kilohats, Nashishi Naropi. Senator Rima, Hilamida Diakuze, Kilohats, Tinga Kongan, if you are told him
being like him. Ming တတိယနေ့ကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုးတွေအစုလိုက်အသက်ခံခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုတွေမရှိခဲ့ဘူးလို့ညင်းပယ်နေရရင်းနဲ့ဂျူးမုန်တီးရဲ့ယူဆတွေကိုတံပြန်ဆန့်ကျင်ဖို့အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနှစ်နိုင်ငံလက်တွဲဆောင်ရွက်နေတဲ့အကြောင်းဥရောပကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြော ลิงเจ้กเวียดูเรื่องมุ่งที่มุ่งในงานยาดากูเจ้าอยู่มุ่งที่มุ่งลูมิโอส่วนเนี่ยจะช้าเข้าใจเสียสัมมุปองเซนุเนตูเช่นเดียดที่ชินีเรลุตุกาพิวาร์ดที่ลูกเข้าใจเสียสัมเนี่ยอยู่ซาริฮาที่มุ่งเรื่องสิ่งที่ผิวชาพิผู้ต่างสุดนี้พิลาร์เอลูวันจีบลิงเกนก็ตรีปีตัวบาร์ด แต่ไม่มั่งกูเลยมั้งคะนะปงเพียนี่อะไรประมาณเต็มเปี่ยมบุปัญญาเปลี่ยนงานในใครมาเอาในนั้นเงินเล็กๆสองเยี่ยวันจีเปลี่ยนเงินเนี่ยจำนี่ในงานใจวันจีให้คุณมาสตูดิเกนี่เลมายีทูจาวารีวันจีเปลี่ยนเงินหาอิตาลีในงานมาวันจีเนี่ยเสียงสีวิตเตียวโพเลชิบิโรซีวิอาเย่เนี่ยลูดาจินซานามุทากูโบลัวดาริโกซูเนตัวบุชิดลูปาร์ติกันนั่นโอโกเลตัวยาโพซีเซนทาวารีเช่น ဒီကနေ့ကြာတာပြည်နေထိုင်းနိုင်ငံဘန်ကောက်မြို့မှာဒီမိုကရေစီရေးလှုပ်ရှားသူရနဲ့ချီပြီးဝန်ကြီးချုပ်ပရယုတ်ချန်တို့ချာရာဒုက္ခနှုတ်ခတ်ပေးရင်းနဲ့စီးနီးခံပီးရင်စနစ်ကိုလွှမ်းမိုးထင်းချုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်ရေးတောင်းဆိုချီတဲ့ဆန္ဒပြခဲ့ကြပါတယ်။ကာယောဂထင်းချုပ်ရေးကန့်သက်ကြားမြင့်မှုတွေရှိတဲ့ကြားကပဲချီတဲ့ဆန္ဒပြသူတွေဟာအစိုးရရဲ့ကိုရိုနာဗိုင်းရပ်စ်အရေးတုံ့ပြန်ကင်တွေပုံတွေနေကွေးပြီးတော့နယ်လမ်းမထူနိုင်သေးတဲ့စီးပွားရေးအခြေအနေတွေနဲ့ကာကွယ်ဆေးဆိုင်ရာမူဝါဒတွေမှာဘုရင်ပိုင်ကုမ္ပဏီပါဝင်ပတ်သက်နေတာတွေစတာတွေကိုဆန့်ကျင်ဆန္ဒပြခဲ့ကြတာပါပြီးခဲ့တဲ့နှစ်ကလည်းလူငယ်တွေဥဆောင်တဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်ခဲ့ပြီးလူငယ်ရေးတက်တွေရဲ့ဖြိုခွဲတာကိုခံခဲ့ရတယ်လို့ဆန္ဒပြခေါင်းဆောင်တွေကိုစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ဒီလူငယ်တွေဟာဘရင်နဲ့တော်ဝင်မိသားစုကိုစော်ကားပြောဆိုရင်းထောင်နဲ့15နှစ်အထိကြာခံရနိုင်တဲ့တင်းကျပ်တဲ့စီးနှင်းအစင်လာတွေကိုချိုးဖောက်ပြီးတော့ဆန္ဒပြခဲ့တာပါဒီတွေကဆန္ဒပြခေါင်းဆောင်အတော်များများကိုအာမခံနဲ့ပြန်ပြီးတော့လှုပ်ပေးထားတာဖြစ်ပါတယ်မတ်လတုန်းကဆန္ဒပြပွဲတွေမှာလည်းရဲတပ်ဖွဲ့ကမိသက်ပိုက်တွေမျက်ရည်ယိုဘုံတွေရဘာကြီးတွေနဲ့ပစ်ခတ်နှိမ်နင်းတာကြောင့်ဆန္ဒပြသူဒါဇင်နဲ့ချီပြီးတော့ထံရရခဲ့ပါတယ်ရှင်ဒီမိုကရေစီအရေးထောက်ခံအားပေးတဲ့ဟောင်ကောင် Apple Daily သတင်းစာကိုဒီကနေ့ကြာတာပြည်နေမှာနောက်ဆုံးထားထုတ်ဝေပြီးတော့လုပ်ငန်းတွေပိတ်သိမ်းလိုက်ပါတယ်။သတင်းစာဆောင်ရည်တက်တန်းဒီကနေ့နောက်ဆုံးထုတ်ဝေတာဖြစ်ပြီးမနေ့အာယုံတက်ကလေးကလူတွေတန်းစီပြီးတော့သတင်းစာဝယ်ယူခဲ့ကြပါတယ်။ဒီကနေ့ထုတ်သတင်းစာခေါင်းကြီးပိုင်းမှာမိုးတဲတဲ့ဟောင်ကောင်ပြည်သူတွေရဲ့နာကျင်နှုတ်ဆက်ပွဲဆိုတဲ့ခေါင်းစဉ်နဲ့အတူသတင်းတောက်တွေက Apple Daily သတင်းစာမူရင်းတိုက်ပိုင် Next Digital Company အဆောက်အဦးရှေ့မှာလက်ပြနှုတ်ဆက်နေတဲ့ပုံနဲ့ထုတ်ဝေခဲ့ပါတယ်။လူငယ်တဲ့သတင်းတစ်ပတ်လောက်တုန်းကသတင်းစာတိုက်ကိုရဲတပ်ဖွဲ့ဝင်900ကျော်စီးနင်းဝင်ရောက်ရှာဖွေခဲ့ပြီးတော့ Editor Joe Ryan Law နဲ့အမှုဆောင်အရာရှိလေးကိုဖမ်းဆီးသွားပြီးတဲ့နောက်မှာအခုလို Apple Daily သတင်းစာကိုပိတ်သိမ်းသွားမယ့်အကြောင်း Next Digital Company ကဗဟုသုတနည်းကကြေညာခဲ့ပါတယ်။ကုမ္ပဏီပိုင်ငွေကြေးနှစ်တသမ3သန်းကိုလည်းအာဏာပိုင်တွေကထိန်းချုပ်ထားတာကြောင့်ဝန်ထမ်းတွေကိုလာစာပေးဖို့အခက်အခဲဖြစ်နေပါတယ်။ Apple Daily သတင်းစာကိုဘီလီယနာတထေးကြီး Jimmy Lai က1995ခုနှစ်မှာစတင်ပြီးတော့တည်ထောင်ခဲ့တာပါ။အခု Jimmy Lai ကိုလည်းတရုတ်အာဏာပိုင်တွေကထောင်ဒဏ်14လပြည့်တန်ချမှတ်ထားပြီးတော့နောက်ထပ်ဆွဲချက်တွေနဲ့လည်းတရားစွဲဆိုထားပါတယ်ရှင်။အသက်62နှစ်အရွယ်ဖိလစ်ပိုင်သမ္မတဟောင်း Benigno Aquino ဟာမနီလာမြို့နီးကကက်ပီတယ်ဆေးရုံမှာဒီကနေ့ကွယ်လွန်သွားခဲ့ပါတယ်။နိုင်နိုင်လို့အများကခေါ်ကြတဲ့သမရဟောင်းဘယ်နစ်နိုအကွီနိုဟာဖိလစ်ပိုင်မှာအာနာရှင်ဟောင်းဖာဒီနန်မာကုစ်ကိုဖျောက်ချခဲ့တဲ့ပြည်သူအာဏာတော်လှန်ရေးဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်သမရဟောင်းကိုရာဇန်အကီနိုရဲ့သားဖြစ်ပါတယ်။မိခင်ဖြစ်သူသမရဟောင်းကိုရာဇန်အကီနိုကွယ်လွန်ပြီးတဲ့နောက်2010ပြည်နှစ်ကနေ2016ခုနှစ်အတွင်းသူဟာဖိလစ်ပိုင်နိုင်ငံရဲ့15ဦးမြောက်သမရအဖြစ်တာဝန်ယူခဲ့ပါတယ်။သူရဲ့ဖခင်အတိုက်ခံခေါင်းဆောင်အထက်လွှတ်တော်အမတ်ဟောင်းဘယ်နစ်နိုနီနွိုင်းအာကီနိုကတော့1983ခုနှစ်ဖိလစ်ပိုင်နိုင်ငံကိုပြန်လာမနီလာလီစိမ့်မှာလက်ကျန်ခံခဲ့ရပါတယ်။အခုသမရဟောင်းဘယ်နစ်နိုအာကီနိုတည်ဆုံးရတဲ့အကြောင်းရင်းအတိအကျကိုတော့မိသားစုတွေကတရားဝင်ထုတ်ပြန်တာမရှိသေးပါဘူး။ဘယ်နစ်နိုအာကီနိုကိုဖိလစ်ပိုင်ပြည်သူအများစုကနိုင်ငံရေးအစဉ်အလာနဲ့ဩစာကြီးမားတဲ့မိသားစုကပောက်ဖွာလာသူလက်ပေးလက်ယူမှုကင်းသူစီရင်နွမ်းပါမှုကိုတိုက်ဖြတ်သူနှိမ့်နှိမ့်ချာချနေတတ်သူအဖြစ်သတ်မှတ်ထားကြပါရဲ့ရှင
်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်မြောက်စင်အောင်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒီမကွေးတိုင်းဝင်ကြီးချုပ်နဲ့တခြားဝင်ကြီးတွေကိုတရားစွဲအကြောင်းကိုပြောပြချင်ပါတယ်။ NLD အစိုးရလက်ထက်မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုရန်ကုန်တိုင်းလူမှုရေးဝင်ကြီးဦးနိုင်ငံလင်းတို့ကိုစစ်ကောင်စီကအာဂိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နဲ့တရားစွဲထားပါတယ်။သူတို့အပြင်ဝင်ကြီးဟောင်းတချို့နဲ့မကွေးတိုင်းလွှတ်တော်ဥက္ကဋ္ဌတို့ကိုလည်းအာဂိလိုက်စားမှုတွေနဲ့တရားစွဲထားပါတယ်။ပုံမှ55ခါဝေးနဲ့ထောင်ဒဏ်တစ်နှစ်ချောက်ခံထားတဲ့ဒေါက်တာအောင်မိုးညိုနဲ့ဦးနိုင်ငံလင်းတို့ကိုခုလိုအမှုထပ်တိုးလိုက်တဲ့ကိစ္စသူတို့ရှင်းနေတွေကအသေးချာမသိကြသေးဘူးလို့လည်းပြောပါရယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါရယ်ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဆိုရလက်ထက်ကမကွေးတိုင်းဝန်ကြီးချုပ်ဖြစ်နေတာဝန်ယူခဲ့သူဒေါက်တာအောင်မိုးညိုနောက်တယန်စာသတဘာဝပတ်ဝန်းကျင်လျှက်စစ်နဲ့စွမ်းရည်ဝန်ကြီးဖြစ်တဲ့ဦးမြင့်စောစားလို့ရင်းနဲ့ပို့ဆောင်ရေးဝန်ကြီးဦးတင်ရွယ်ဦးလူမှုရေးဝန်ကြီးဒေါက်တာခင်မောင်အေးနဲ့မကွေးတိုင်းလွတ်တော်ဥက္ကဋ္ဌဦးတာနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင် Lumuye Winji Hao, Unangan Lenugu, Agari Lai Samu Taipei Ubri Poma Nazangane, the Aswes O Naimu, Tasaya, Jessica Didima, Amu Pin Harelu, Jolan Saliani, Diganito, Sikansi, Drinzama, Popia Pashivare. Magweta Winji Oba Win, Winji Muma, Lai Basau Yap Benide, Shini Uaminga. Agari Laisamu Taichai Ubrine Tia Taswere Sura Jayabi at the Zeguro Matia di Wulu Suare.
Doda Omunu or not a car, you know, that the Sadu when he put on the day when he or Udine Ugo, not a car, Toto Ugra Udao, Agri, you know, Tapio, Mupune, Luka, you know, the Nia or the Nia Gona, who began but the Muna Punya Sora or Richa Matia. ကျွန်တော်တို့ဒီတိုင်းတက်ကလည်းဘလို့ရှင်နေဒီတိုင်းသားလဲဆိုတာကျွန်တော်အချက်လက်ကကျွန်တော်တို့ဒီမြင့်မြင့်ကူတွေကမတွေ့ရသေးဘူးလေကျွန်တော်တို့ဒီဟိုလူမှုကွန်ရက်ဆိုင်မနာမှာရေးသားထားတဲ့အချက်လက်လောက်ပဲနဲ့ဒီတရင်ဌာနတွေကပေါ်ပြတဲ့အချက်လောက်ပဲသိရပြီလားဆိုတော့ဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီပြောရတာကျွန်တော်စောပါတယ်ပြောလို့လည်းမရသေးပါဘူးခင်ဗျာအဲ့ဒါတော့မကွေးတိုင်းဒ
ကျွန်တော်တို့ရဲ့ဝန်ကြီးဒေါက်တာခေမောင်အေးကိုလည်းဂျော်လန်25ရက်နေ့ကစစ်ဆေးစရာရှိတယ်ဆိုပြီးစစ်ကောင်စီဘက်ကခေါ်ယူခဲ့ပါတယ်။ အဲ့ဒီနေ့မှာပဲသူ့ကိုချုပ်ရရမန်ယူပြီးအမှုဖွင့်ခဲ့တယ်လို့ရှေ့နေဦးအောင်မြင့်ကပြောပါတယ်။မကွေးတိုင်းဝန်ကြီးချုပ်နဲ့ဝန်ကြီးတွေဟာရာထူးတာဝေအာဏာကိုအလွဲသုံးစားလုပ်ပြီးငွေကြေးတောင်းယူမှုလက်ခံမှုတွေလုပ်ခဲ့တယ်လို့မကွေးပညာရေးဒီဂရီကောလိပ်၃၀ဆောက်လုပ်ရာမှာတင်တာအောင်မြင်တဲ့ကုမ္ပဏီကိုမရွေးပဲတခြားကုမ္ပဏီတစ်ခုကိုရွေးချယ်ခဲ့တဲ့အတွက် နောက်ထောင်455နှစ်နာဆုံးရှုံးနေဆိုတာစစ်ဆေးတွေ့ရှိတဲ့အတွက်အာဂရီလိုက်စားမှုတိုက်ဖြတ်ရေးပုံမှန်50ကအရမကွေးတိုင်းကတက်ဆိုင်ရာရဲစခန်းနေမှာဒီကနေ့ရက်စွဲနဲ့တိုင်ချက်ဖွင့်ထားတယ်လို့စစ်ကောင်စီရဲ့သတင်းစာမှာရေးသားဖော်ပြပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်လူမှုရေးဝန်ကြီးဦးနိုင်ငံလင်းကိုလည်းရန်ကုန်တိုင်းအတွင်းအစအဦးတွေဆောက်လုပ်တဲ့နေရာမှာကုမ္ပဏီတွေတရ Agari Lai Samu Amu Tatura Ne Patalu Matia Di Wulu Suare.
Ulo, there are no Tira or the food area. Now, Muni has never read. Agri Lai Samu, the woman has an answer, so he started General Madi, you know, General Elubebo, not to deny.
ผมมาพัดพี่တော့อันนี้ขึ้นมาอ่าๆโหเนี่ยเลียกูปุ๊บมายาซะยีปุ๊บมาเลียกูเนี่ยเสร็จแล้วสุดแล้วสุดไปอ่าๆปุ๊บมาเลียกูสระก็ย่าซวยไม่กินเนี่ยยงจีอันนั้นยีผ่องแผ่หมู่ยาซะตะจีปุ๊บมาဖြစ်ပါတယ်ပြမှုထင်ရှားတယ်ဆိုရင်ထောင်နံတတတကြုံဖြစ်စီဆယ်နှစ်အထိဖြစ်စီတမျိုးမျိုးချမှတ်ရမယ်အပြင်ငွေရံကိုလည်းချမှတ်နိုင်ပါတယ်ဦးနိုင်ငံလင်းကိုတော့စစ်တပ်ကအာဏာသိမ်းတဲ့နေ့
ဖေဖော်ဝါရီလ၁ရက်နေ့ကလေးကဖမ်းဆီးထားတာပါအင်းစိန်အကျဉ်းဆောင်တွေကအထူးတရားရုံးမှာသူ့ရဲ့အမှုတွေကိုစစ်ဆေးနေပြီးလက်ရှိမှာတော့ရုံးချင်း၈ချင်းနီးပါးရှိပြီးနောက်လနှစ်ရက်နေ့မှာတရလူစစ်ဖို့ရှိတယ်လို့သူ့ရဲ့ရှင်နေကပြောပါတယ်ရှင်မဆုမွန်ပြောပြသွားတာပါအခုတစ်ခါတော့သခိုင်းတိုင်းဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်သခိုင်းတိုင်းဒေသကြီးကတာမျိုးမိုရာကြီးကြေးရွာနဲ့စင် ီထွက်ပြေးတင်းဆောင်နေရပါတယ်။တစက်ထဲမှာပဲသခိုင်းတိုင်းမင်းကင်းမြို့အနီးကကြေးရွာတွေမှာလည်းစစ်ကောင်စီတပ်တွေနဲ့မင်းကင်း PDF တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။ဒီကြောင်ပြည်သူကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းဒေသကြီးကတာမျိုးအနီးကကြေးရွာနေရွာနားမှာဒီကနေ့တိုက်ပွဲတွေပြင်းထန်လို့ဘေးလူရထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဖြစ်တဲ့တိုက်ပွဲတွေကကတာပြည်သူ့ကာကွယ်ရေး PDF အဖွဲ့ကချင်လက်နက်ကိုင် KIA ပူပေါင်းအဖွဲ့တို့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ခိုက်နေတာဖြစ်တယ်လို့ကတာမျိုးဒေသခံတူကအပြည့်အဝကိုပြောပါတယ်
။ဟိုရှင်းလိုက်ခွဲပြီးကြတဲ့ဆက်ဖြစ်တာပါ။စစ်ကောင်စီအဖွဲ့တွေကတော့လယ်မြေမှာသူတို့စစ်ကြောင်းဖိုးနေရင်းနဲ့ဒေသခံ PDF နဲ့ KIA ပူပေါင်းအဖွဲ့ကနေမှအဲ့မှာသူတို့ထိတဲ့ကြည့်ကြတော့ဖြစ်ကြတာပါပဲ။နောက်ပင်အုပ်စုစင်ဘူးရွာရဲ့အထက်နားလေးကမဝင်ဘူး။အဲ့စင်ဘူးရွာရဲ့အစွန်နားလေးပေါ့လေသွင်းနေတာအဆက်လေးမှာတောဆက်လေးမှာဖြစ်ကြတာ။ဟိုစစ်ကောင်စီကအဲ့ဒီရွာတွေကိုနေတိုင်းတို့သူကဝင်နေတာပေါ့မူရာကြီးတို့ဟဲနာတို့ เอามาตัวละเนี่ยตั้งใจดีกว่าดีกว่าเยอะดีเลยทั้งนั้นดูเยอะเลยที่ตรงนี้ก็ลงสิ่งนี้เลยสิ่งนี้เลยที่มาที่นี่มาเป็นตัวมูราจีวันนี้มาไอ้น้องเป็นสิงคโปร์ตัวสิจังเนี่ยเจ้าตัวเจ้าตัวเลยที่มาตอนนี้ปีนี้เนี่ยไอ้ตัวตัวคนเนี่ยตีดับเออไอ้มาเจ้าตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัว ရတယ်ဆိုတော့တကယ်ထွက်လာခဲ့တယ်အဲ့တော့ကောက်လို့လည်းမရဘူးခုချိန်ကြီးအဲ့လိုနဲ့ဆိုတော့ကောက်နေရင်လည်းမှခဏနားတော့တာကအခုငါမိနစ်လောက်တင်းပါပဲတစ်ခါပြန်ပြီးတော့မူရာကြီးငါလေးမှပြန်ချစ်နေပြန်တယ်တော်တော်ကြီးကလည်းတော်တော်ကြီးကလည်းလက်လက်ကြီးကြီးတော်တော်သုံးပါတယ်တော်တော်သုံးတော့နည်းနည်းဟိုတိရစ္ဆာန်နေမှလည်းလက်လက်ကြီးကြီးမှန်နေဆိုတော့တရင်ကိုလည်းကျွန်တော်တို့လမ်းပြောတယ်ဟိုလူတွေက
ဒီကနေ့ဒီကြားချင်းမရှိခဲ့ပါဘူးထူကြတဲ့ပြင်ဘာမှမရှိဘူးလို့ပဲဒီကနေ့အစောပိုင်းကတုံ့ပြန်ပါတယ်ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်လာတယ်မရှိသေးပါဘူးမန္တလေးမြို့ချမ်းသာသာစီမြို့နယ်မှာဇွန်လ22ရက်နေ့ကနေရင်တစ်ခုကိုဝင်ပြီးတော့စီးနင်းခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီကထပ်ပြီးထုတ်ပြန်လာမှာတော့ဖမ်းမိသူတွေရဲ့ထွက်ဆိုချက်အရဒေ
ဒီကနေ့ကျွန်တော်တို့အသိတာတော့တစ်ခုတည်းပဲလို့ဒီတာကန်တွေကပြောပါတယ်။တိုက်ပွဲတွေကြောင့်မူတာကြီးမူတာလီနမ်ဆမ်စင်ကူရွှေချောင်းကိုဟဲနာစတဲ့ကြီးရွာတွေကဒီတာကန်၃နောင်ကျော်ဘေးလူရနေရာတွေကိုထွက်ပြေးခိုးလုံနေကြရပါတယ်။မိလာ၃၀ရက်နေ့ကလည်းမူတာကြီးကြီးရွာနားမှာပဲစစ်တပ်နဲ့
ပြင်းကင်းမျိုးနဲ့မိုင်းနယ်ဆယ်လောက်ဝေးတဲ့စီမင်းကြီးကျွာနဲ့တန်ပေါက်ကြီးရွာတွေမှာလည်းစစ်ကောင်စီတပ်တွေနဲ့မင်းကင်းပြည်သူ့ကာကွယ်ရေးအဖွဲ့တို့ဒီကနေ့တိုက်ပွဲဖြစ်ခဲ့ပါတယ်။ဒီခြေနေနဲ့ပတ်သက်ပြီးမင်းကင်းမျိုးကန်တူကမင်းမိုင်းသူကဆွဲထားတဲ့ဒီတန်းရဲဆိုတဲ့ကျွာကနေဒီမှာတစ်ဆက်တည်းဒီစင်ကြီးဆိုတဲ့ကျွာကိုတမောင်းသွင်းပြီးနောက်ကျဝေးပြီးတော့
အခြေစေချင်းဆိုဆံငါးချင်းတော့တည်တယ်လို့ပြီးရတယ်ဗျအဲ့ဒါပြီးတော့ဟိုအင်အားချင်းလက်နဲ့အင်အားနဲ့အတမှုတိရခင်ပြီးရပြီးနောက်တက်ဆုတ်ပြီးရပါတယ်အဲ့ဒါပြီးတော့သူကအားရနေစစ်ပြီးမှဒီစနေကြီးနဲ့နေဆက်နေတဲ့တန်ပေါင်းဆိုရဲချောင်းကိုဝင်ပြီးမှဝင်ရောက်ရှာဖွေဖြစ်စီတဲ့အုပ်ဝင်ပါတယ်အခုဒီတက်ရဲ့နေရောင်ပေါင်းဒီတက်ရဲ့လူကြီးပေါင်းထောင်နဲ့ချီပြီးမှအကုန်လုံးခပြီးလေ
ကျွန်တော်တို့သိတာတော့တခုတည်းဗျ။နောက်ပိုင်းကိုနိုင်ငံကဂျီယော်ရီမှာမကြကနာဆိုသလိုဝင်ပြီးရှာဖွေတက်ဆွဲရာတွေလုပ်နေတဲ့အတွက်ဒေသခံတောင်းတဲ့ချီပြီးထွက်ပြေးတိမ်းရှောင်နေရခက်ခဲကိုပြောပြကြပါမယ်။ကိုဗစ်ကာယောဂါကြောင့်မြန်မာနိုင်ငံကနေရာဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေအခြေအနေပိုဆိုးနိုင်တယ်လို့ကုလသမဂ္ဂဖွဲ့စည်းတွေကသတိပေးထားပါတယ်။ဒါပေမဲ့တိုက်ပွဲတွေကြောင
ဒီကနေ့ဒီထိုင်စားသောက်ရေးကပိုပြီးအရေးကြီးနေတဲ့အခြေအနေကြောင့်ရန်ကုန်ကဖေဖော်ဝါရီလတွင်ကိုကိုသိန်းထိုင်ဦးပြောပြပေးမှာဖြစ်ပါတယ်ဗျာမြန်မာနိုင်ငံမှာကိုဗစ်ဒီကလူနာရေအတွက်တိုးပြီးမြင့်တဲ့နေရာနဲ့အတူနေရာစွန့်ခွာထွက်ခြင်းနေကြတဲ့ဒုက္ခတွေရဲ့အခြေအနေပိုဆိုးရင်စရာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းတွေကကြော်လာဆန်ကပဲကြေညာချက်ထုတ် ကိုဗစ်ကာကွယ်ဖို့တဲ့လက်ရင်းအရေးကြီးတဲ့ပြဿနာတွေကိုပို့ပြီးအာရုံစိုက်နေကြရတယ်လို့ကြားပြည်နယ်ဒီမော့ဆိုပြည်နယ်ယာယီစစ်ဘေးရှောင်စခန်းကခူးမီးတယ်ကပြောပါတယ
်ခုကျွန်တော်တို့ခက်မှတုံနေရတာကအသက်မတရားပဲပြီးဆက်နေရတယ်အဲ့တော့ပို့ပြီးတော့ဘာလို့ကကျွန်တော်တို့အဲ့လိုခက်မှတင်ရှင်းတယ်လို့ခါသားလို့ဘာလို့ဆိုတော့ကျွန်တော်တို့ဒီစစ်ကနေတဲ့အလုပ်ရှောက်နေတယ်ကျွန်တော်ဟိုကြည့်လိုက်ဒီကြည့်လိုက်ချင်းတဲ့ခါကျတော့တော်တော်လေးဒုက္ခရောက်တာပေါ့နော်ဟိုအဓိကရည်ကြီးဆုံးကျွန်တော်ဝါးစားပဲကျွန်တော်သမီးမမကောရည်ကြီးတယ်ပေါ့နော
်စစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်တွေကြာမေလကုန်ပိုင်းကစတင်ခဲ့တဲ့အပြန်အလှန်တိုက်ခိုက်မှုတွေကြောင့်ကြားပြည်နယ်တွေကဒေသခံ 38,000 ကျော်အိုးအိမ်စွန့်ခွာပြီးထွက်ပြေးခဲ့ကြရတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးချုပ် UNOCHA ကထုတ်ပြန်ထားပါတယ်။အခုအချိန်ထိလည်းအများစုအားဒီမော့ဆိုမြို့နယ်ကတောတောင်နေထဲမှာပုံကွနေကြပါတယ်။ဂ ချင်းပြည်နယ်ဟာခါကံပက်လက်မင်းတဲ့ထန်တလန်မြို့နယ်တွင်မှာလဲစစ်တပ်နဲ့ချင်းပြည်နယ်ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးလူဦးရေ
大概看一下嘛，我不必所以目的是你来讲，明天就那个，别人都看到这个，估计被你的大文干，是来这边个表白的。ICD的里面咯，古古在这边吃过的，都是在嘛咯，教育你的下边，我们家了嘛哩，知道了，都是是是包含了爱心参与的，看到咯，啊，因为咯，古古教学家了嘛哩，把这个，啊，大文书录下来嘛。
ကွာတော့သူစစ်ထဲမှာကာကြီးရောမရှိတာကိုပြရနော်အာဒါသူရဲ့ခံစားချက်ပါလေစစ်ကောင်စီကနောက်သိမ်းပြီးနောက်ပိုင်းကချင်ရှမ်းချင်းကရရနဲ့ကင်းဒီနဲ့ဒေသတချို့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေပါတယ်ဒီနောက်ပိုင်းမှာနေရာစွပ်ကတပြည်လာသူတွေကြောင့်ပြည်တွင်းဒုက္ခတွေဥယျာအရင်ကနေများလာနေပါတယ်ချင်းနဲ့ကရဒီနယ်ကပြည်တွင်းဒုက္ခတွေကိုကူညီပေးနေသူတွေရဲ့ပြောဆိုချ
ဆေးဝါးတန်ရှင်းတဲ့ရေနဲ့အစားအသောက်မိုးကံနဲ့ချင်းအောင်ဒါတွေကပုံပြီးအရေးပေါ်လိုအပ်နေတယ်လို့သူတို့ကပြောပါတယ်ခင်ဗျာကုသိန်းနိုင်ကိုပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကဆေးဘေးရှောင်လေကြောင်းကလေးတွေရေပြားရောဂါနဲ့ဝမ်းပြက်ဝမ်းလျှော်ရောဂါတွေဖြစ်ပေါ်နေပါတယ်တောက်သုံးလျာကြီးအခက်အခဲဖြစ်နေတယ်လို့လည်းဒုက္ခတွေတယောက်ကလည်းပြောပါတယ် ရခိုင်ပြည်နယ်တွင်ကတန်ရှင်းတဲ့ရေမြရှိတဲ့အခက်အခဲတွေ့နေကြတဲ့ဒုက္ခတွေတယောက်ကလည်းပြောပါတယ်ရခိုင်ပြည်နယ်တွင်ကတန်ရှင်းတဲ့ရေမြရှိတဲ့အခက်အခဲတွေ့နေကြတဲ့ဒုက္ခတွေအခြေအနေကိုတော့ရခိုင်ကလာတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဇွန်လဒုတိယပတ်လောက်ကစပြီးတော့မိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်စစ်
ကိုစရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနယ်သူများအစီယုံ REC ပြောခွင့်ရကိုဇော်ဇော်ထွန်းကပြောပါတယ်အခုလောလောဆယ်ကတော့ဒီကြောက်တော်မျိုးနေကန်စားပေါ့နော်ကန်စားအဲစီမျိုးသခင်မှာခလေးတချို့ပေါ့နော်ခလေးတစ်စီတစ်စီကျော်လောက်မှာဒီအရေးရောက်ကလေးအများကြီးရှိနေတာပေါ့နော်ရှိနေတယ်နောက်တခြားကလေးတွေမှာလည်းနေနေတာပြီးတော့ဖြစ်လာတယ်လို့ပြောပါတယ်ဗျ အဲ့တော့ဘာကြောင့်လဲဖြစ်နေဆိုတာတော့သိချာမသိရသေးဘူးเนาะဟောဒါပေမဲ့လည်းဒီစိုးစားပြုတ်တယ်လို့ပဲယူကြီးရှန်ခေဒီနောက်ပိုင်းမှာပဲဝင်ညဉ့်ညဉ့်မှုတွေရှိတယ်ပေါ့เนาะအဲနောက်မတဲ့ရှင်းနေကြီးတွေကိုသုံးဆွနေရတဲ့ကိစ္စတွေရှိတယ်နောက်ပြီးတစ်ခါအမိုးကမလုံခြုံမင်းနဲ့ဒီနေခရရဲ့အခြေအနေတွေရှိတယ်နောက်ဒီမိုးမရောခင်မှာလည်းပဲနေကတအားပူနေတာပေါ့เนาะအဲ့လိုအခြေအနေကြောင့်အဲ့လို
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ဒီနေ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့ဒီနေ့ရတဲ့အနေနဲ့
ဒီနေရာတော့ဒါတော့မိုးမိုးဝင်ဆိုရင်တော့ဝါးဆက်ပြတ်တာနေရှိတယ်ခလင်းတုံးတော်လေးရလာတော့ခေါင်းကြီးရှိဖြစ်နေတယ်။ဒီခိုင်းမီနယ်မှာတိုက်ပွဲတွေကြီးကြပ်ဖြစ်ပွားခဲ့တဲ့တမတော်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့ကြားတိုက်ပွဲရဲ့ဆိုင်နေတာ လက်ရှိမှာမြန်မာနိုင်ငံမှာတမတော်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ဘေးဒုက္ခသည်တွေအတွက်စာရေးတောင်ရေးအခက်အခဲကြုံနေရတယ်လို့ကိုယ်စောစောထွန်းကပြောပါရယ်။
အခုရှင်တွေကတော့သဘောမုံတွေကပုံမဲ့ဆိုသူပုံမဲ့ရရှိတဲ့အနေထားတော့မရှိဘူးပေါ့နော်အနေငယ်နောက်ကျနေရတဲ့နေရှိတယ်နောက်ပြီးတော့တချို့မရောက်နိုင်သေးတဲ့ပုံမဲ့မရောက်သေးတဲ့နေရှိတယ်ပေါ့အဲ့တော့စားစားတော့ပြိုင်မှာတော့တော်တော်လေးအခက်အခဲရှိနေကြရတယ်ပေါ့ရှိနေကြပါတယ်အဲနောက်အရင်ကဆိုရင်ဒီလူတွေအဲမကြည့်မစုံလို့ရှိရင်ဒီအပြင်ကိုထွက်ပြီးတော့လုပ်ကြတယ်တခြားနေဆရာမှာနေပြီးတော့မဟင်း
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
နေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျိုးရုပ်ဖမ်းယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစဉ်မြဲကြိုးပမ်းနေပါတယ်ရှင်။
ဒီကနေ့ကြာသောရင်းနဲ့ညပိုင်းမှာပါသောစီစဉ်တွေကိုည9:00ကနေ10:00လိုင်းတို့မီတာ32 32နဲ့52တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါဗျ။အခုတော့စီစဉ်ဒုတိယပိုင်းမှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမာရေး36ကျမကြီးကဏ္ဍနဲ့အတူ
ဆိုင်ရများတဲ့ဒုနာရီလည်းများတယ်။နောက်ပြီးတော့ဒီမကောင်းကျမတို့မိချင်းနဲ့ကလေးဒုက္ခရောက်တဲ့ဒုနာရီကိုလည်းရှေးရုံရှေးခါမရှိဒုက္ခရောက်တဲ့လူတွေဒီကိပ္ပနေတီးတဲ့လူတွေလာလာတော့အဲ့ဒါလောင်းကြောင်းကို
ဒီကြောင်းကိုတော့အပတ်စဉ်တိုင်းသတင်းလောက်အစီအစဉ်မှာနားဆင်သွားဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်အာတူပီလို့ခေါ်တဲ့တိုင်းသူပြည်သားကိုကာကွယ်ရမယ့်တာဝန်ဟာဒေသခံအစိုးရရဲ့တာဝန်ဖြစ်ပါတယ်ဒီတာဝန်ကိုဒေသခံအစိုးရကပြက်ကွက်တဲ့အခါမှာအပြည်ဆိုင်ရာကဆက်ဖက်ဖို့တာဝန်ရှိလာပုံကိုဦးအောင်ခင်ကကိုညံမဲအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
ကျောက်ကြာအာနာပိုင်ဆိုင်မှုဆိုတာနိုင်ငံသူနိုင်ငံသားကိုကာကွယ်ရမယ့်တာဝန်ကိုဆိုလိုတာဖြစ်ပါတယ်။ဒီတာဝန်ကိုစမ်းဆောင်မှုဒေသခံအစိုးရကပြက်ကွက်တဲ့အခါမှာဝင်ရောက်ဆက်ဖက်ဖို့နိုင်ငံတကာအတိုက်အဝန်းမှာတာဝန်ရှိတယ်ဆိုတာ R2P Call Responsibility to Protect ရဲ့အခြေခံသဘောတရားဖြစ်ပါတယ်။ကမ္ဘာသမိုင်းမှာနိုင်ငံခြားဆက်ဖွဲ့မှုတွေရှိခဲ့ပြီးမဲ့ဒီဝေါ်ဟာရပေါ်ပေါက်လာတာအနည်း20ကျော်ပဲရှိပါသေးတယ်မြန်မာစစ်တပ်ကဆန္ဒပြတဲ့အရတားကိုပြစ်ခတ်နေနေတော့မှမြန်မာပြည်သူပြည်သားတွေဟာနိုင်ငံခြားကကူညီဖို့တောင်းဆိုလာကြတာဖြစ်ပါတယ်20ရာစုကဆက်ဖက်မှုတွေကိုကြည့်ပြီး21ရာစုမှာဆက်ဖက်ရေးမူဝါဒရှိဖို့လိုအပ်ကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကိုဖီအာနန်တင်ပြလာတာကိုကနေဒါအစိုးရကကြိုဆိုပြီး2009ခုနှစ်စက်တင်ဘာလမှာဆက်ဖက်ရေးနဲ့အကျုံချအာဏာဆိုင်ရာနိုင်ငံတကာကော်မရှင်ကိုဖွဲ့စည်းပါတယ်။တနည်းကြော်ကြတဲ့အခါ2001ဒီဇင်ဘာလမှာ62မျက်နှာရှိတဲ့ R2P အစိုးရခန်းစာကိုထုတ်ဝေပါတယ်။ကော်မရှင်ထဲမှာဖိလစ်ပိုင်သမ္မတဟောင်းဖီဒယ်ရာမိုစ်လည်းပါဝင်ပါတယ်။ဒါပေမဲ့တပ်ဖြတ်ခံရတဲ့ပြည်သူကိုကာကွယ်ဖို့တာဝန်ရှိတယ်ဆိုတဲ့မူဝါဒကိုကုလသမဂ္ဂက2005မှာထောက်ခံအတည်ပြုနိုင်ပါတယ်
။နောက်6နှစ်ကြာတဲ့အခါ R2P ကိုလက်တွေ့ကျင့်သုံးပါတယ်။အာနာရှင်ကဒါဖီရဲ့လီဗျာအစိုးရကိုလိုအပ်တယ်လို့အရေးယူဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီက2017မှာဆုံးဖြတ်ပါတယ်။ဗီဒူအာနာရှိတဲ့တရုတ်နဲ့ရုရှားကမကန့်ကွက်လို့လီဗျာမှာဆွဲဖက်နိုင်တာဖြစ်ပါတယ်။လီဗျာကိုရုရှားကအလေးမထားပါဘူး။စီရေးအရာဆွဲဖက်ခံရရင်တရုတ်စီမံကိန်း90ကျော်မှာအလုတ်လုတ်နေတဲ့တရုတ်နိုင်ငံသား3သိန်းခွဲကျော်အတွက်အန္တရာယ်ရှိပါတယ်။ဒါပေမဲ့နိုင်ငံတကာချင်ပတ်ဖြစ်နေတဲ့ဂဒါဖီကိုကာကွယ်ရင်မိမိပါဒုက္ခရောက်နိုင်တာကိုတရုတ်ကလည်းသိပါတယ်။အာရဗ်အာဖရိကနဲ့မွတ်စလင်အဖွဲ့အစည်းတွေကလည်းဂဒါဖီကိုဝေဖန်ရှုတ်ချကြပါတယ်။ Libyago Ara Fuega Topia Light Chilo, Ara Africa Nangani the Borago, Donyo Ikon Siga, Lizaya Melo, Tioka Suware, Libyao Tio Nanganda Alongo, Tio Yidaga, Kedin Nangebare.
ကကကစပြာကမာပြတကောစရေရာဝင်ရောစ်ပီအကူပေကလာပါတ်တမတတဖိုတွ်ကာသမကလုံရေကောင်စီဝင်ပီတအာရှင်ရူရှာနှ့်သရုကမကကွ်ဖုလုပါတ်။ကောမှုစရေစ်မှုလုံမ်စာပီသတခရေရမှုသမရေရာခြင်းဖ်မှုရနီမျုးနတာရေရုပ်သိ်မှုလ်နှ်ပ်ပြ်နှူးနှ်။
နိုင်ငံတကာရာဇဝတ်ခုံရုံးမှာအမှုဖွင့်နိုင်ဖို့ကြိုးပမ်းတင်တယ်လို့နယူးယောက်မြို့အခြေစိုက်ကမ္ဘာအာတူပီရုံးချုပ်ကကြားရမှုဆိုင်မွန်အဒမ်ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးမယူနိုင်အောင်တရုတ်ကမြန်မာကန့်ကွက်နေပါတယ်။ဂျန်နိုဆိုက်လို့ခေါ်တဲ့လူမျိုးအစုလိုက်အပြုံလိုက်တပ်ဖြတ်မှုနေထိုင်ရာဒေသကနေနှင်ထုတ်မှုစစ်စင်ရေးအတွင်းရာဇဝတ်မှုကျူးလွန်မှုစတာတွေကို အရေးယူနိုင်တဲ့ဥပဒေတွေရှိပါတယ်။ဂျန်နိုဆိုက်စာချုပ်ဂျနီဗာစာချုပ်ICC ရောမစာချုပ်စတဲ့ဥပဒေတွေလည်းရှိပါတယ်။ဒီဥပဒေတွေကိုအသုံးပြုဖို့အာတူပီပေါ်ပေါက်လာတာဖြစ်ပါတယ်။ဒီဥပဒေမှာဖော်ပြတဲ့ရာဇဝတ်မှုကြီးတွေကိုအရေးယူဖို့ဒေသခံအစိုးရမှတာဝန်ရှိပါတယ်။ဒါပေမဲ့ဒေသခံအစိုးရကဒီတာဝန်ကိုထမ်းဆောင်ဖို့ပြက်ကွက်ရင်နိုင်ငံခြားအစိုးရတွေနဲ့ဒေသခံ NGO
တွင်လိုက်ကြတာဖြစ်ပါတယ်။စစ်စင်ရေးအရဝင်ရောက်ဆွတ်ဖက်ရင်သာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုကိုရယူဖို့လိုပါတယ်။ညဉ့်ဉန်းစွာဆွတ်ဖက်နိုင်တဲ့နီးလန်းတွေလည်းရှိနေပါတယ်။ဒါကြောင့်စစ်ကောင်စီဝင်ငွေနှဲပါသွားအောင်စီးပွားရေးဒဏ်ကပ်ပိတ်ဆို့တဲ့အရေးယူတဲ့နီးကူသာအာတူပီမှာကျင့်သုံးနေပါတယ်။နောက်တော့စစ်ကောင်စီရဲ့လှုပ်ရှားမှုတွေကိုကန့်တတ်တဲ့အနေနဲ
ကျွန်တော်ရဲ့ခေါင်းစီမှာတရုတ်နဲ့ရုရှားကအမြဲတမ်းကန့်ကွက်မှာမို့စီးရေးအရဝင်ရောက်ဆက်ဖက်နိုင်တဲ့အာတူပီဖြစ်ဖို့ကိစ္စဟာမြန်မာပြည်နဲ့အလောင်းဝေးနေပါတယ်။ဒါပေမဲ့စစ်ကောင်စီကိုလက်နဲ့မရောမို့နဲ့ပြည်သူဆန္ဒလေးစားဖို့ကုလသမဂ္ဂအထွေထွေညီလာခံကဇွန်လ၁၈ရက်နေ့ကဆုံးဖြတ်ထားဟာအောင်မြင်မှုတစ်ခုဖြစ်ပါတယ်။ အထွေထွေညီလာခံဆုံးဖြတ်ချက်ကိုစင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်တို့ကထောက်ခံပြီးထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဘရူနိုင်းတို့ကကြားနေတာဟာအာဆီယံအသင်းရဲ့အခမ်းကဏ္ဍကိုအားနည်းစေပါတယ်။တရုတ်နဲ့ရုရှားကလည်းကြားနေတာမို့စစ်ကောင်စီကိုထောက်ခံသူဟာမင်းဆိုမင်းကြီးကြီးဆိုတဲ့ဘီလာရုစ်တနိုင်ငံသားရှိပါတယ်။စစ်ကောင်စီကိုကုလသမဂ္ဂဝင်နိုင်ငံအများစု
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီကိုဗစ်မျိုးကွဲတဲ့ဒဏ်ကြောင့်တိစုံမှုပါများလာမှာကိုကျွန်မရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ဒီကိုဗစ်မျိုးကွဲတဲ့ဒဏ်ကြောင့်တိစုံမှုများရေးဘယ်လိုကာကွယ်နိုင်မှာလဲ။ဒီကြောင့်ကိုတော့ကျွန်မရေးနောက်သားဝန်ကြီးဌာနပြောခွင့်ရ။ဦးဆက်ယောဂပိတာကျွမ်းကျင်သူဒေါက်တာသန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
Okay, Kusen Yoga Chandin to Dada Tanai Sokhnya. Saru Mima Nangama, Gudi, India Ga, Pum Yogwe Titi Bono. Now to Cham Yogwe Titi or Twila Bima. D. Pisa Pyong Pum Yogwe Titi Ga. Kusetan Yaneda Bono, D. Kuseta Lele Makaya, Kagoi, a pineapatabi, Pigetapaga, Pyoga Biasia. D. Hoto Sai, D. Pum Yogwe Titi Ga, Pintan Mule Shide Dwe. ဒီတိစုံမှုတွေပို့ဆက်ဖြစ်အောင်အဓိကဆွေးနွေးမှာမို့ဘာကနေအဓိကစရှင်းပြခြင်းလဲဆိုင်။အော်အဓိကကတော့ကျွန်တော်တို့ဒီလက္ခဏာတွေပေါ်ပေါက်လာရင်ပြီးတော့ကိုယ်ကလည်းဒီလိုဖြစ်ပွားမှုများတဲ့အေရီယာမှာနေတယ်ပေါ့နော်။ဒုမှုဖြစ်ပွားတဲ့လူတွေထိတွေ့ခဲ့ရဆိုရင်တော့ဒါ
ဒီဇာယာကျမ်းမာရေးဌာနပါဖေးရုံဆက်တယ်ပါကျွန်တော်တို့အခုဆိုရက်ဖာရန့်စစ်စတန်တွေရက်ဖာရန့်လက်ဝတ်တွေတဲ့ဒါကျွန်တော်တို့ထူထောင်ထားပြီးဖြစ်တယ်ပေါ့နော်ဒီကတော့ကျွန်တော်တို့မြို့နယ်ကျမ်းမာရေးဦးစီးဌာနလေးရှိရယ်ခိုင်းကျမ်းမာရေးဦးစီးဌာနလေးရှိရယ်ပေါ့နော်အဲ့ဒီကိုဆက်တယ်ပြီးရခါကြရင်ဒါသူရဲ့ညွှန်ကြားချက်ဟိုနိုင်ငံပြည်ပူးပေါင်းဆောင်ရွက်နေဆိုရင်တော့တန်တရ ုံးမှာဆက်သေးတဲ့လုပ်ငန်းကြီးတွေရှိပါတယ်သူက risk ကို assess လုပ်တဲ့ဟာလေအဲလိုအပ်နေတာပုံမောပြေပေါ့နော်ဆရာတကူရှိတဲ့ဟာသိပြီးတော့ပူတာမှုခံနေမှာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဆိုလိုတာကတော့ဒီဖြားတာတို့ချောင်းဆိုးတာတို့အနံ့ပြောက်တာတို့မောတာတို့အာကောင်တာတို့စတဲ့ဒီ covid တန်တရားလက္ခဏာတွေဖြစ်လာရင်သောသောပြဖို့ပေါ့နော်ဒီအချိန်သိစောက်မနေဖို့ကိုအဓိကဆိုလိုတာပေါ့ဆရာနော
်ဟုတ်ပါတယ်ဆရာဒီကျွန်တော်တို့ကတော့စေယုံကိုတော့ကျွန်တော်သောသောရောက်အောင်သွားပြီးတော့ပေါ့နော်ဒီစေယုံဖြစ်ဖြစ်အမကုသရေးစင်တာဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့မြို့နယ်လိုက်ခရီးကားလာရှိပါတယ်အဲ့ဒီလိုတရင်ပေးပို့ပြီးတော့အကုသမှုရအောင်ခံယူဖို့လိုပါတယ်အဲ့ဒီမှာတို့အနေနဲ့ကျွန်တော်တို့ triage တုတ်တဲ့အပိုင်းတွေပေါ့နော်ဥလာပေးလိုက်တက်မှတ်ပြီးတော့ကုသပေးရဲ့သူတက်တာရဲ့လူတွေဆိုရင်လည်းတို့ဒီ quarantine center မှာထားလို့ရအောင်ပေါ့နော်ဒါမျိုးလေးတွေလည်းတို့ဒီကနေ့ပိုင်းနေရှိပါတယ်ဒါမျိုးနဲ့တမျိုးနဲ့တမျိုးနဲ့တော့ resource to logistics တို့ပေါ့နော်ဒါတွေကလူကြီးမှဒီနေ့ဒါပေမဲ့အကောင်းဆုံးဒါလူနာရီရဲ့အကျိုးရှိရှုပြီးတော့ဒါကြောင်းရပေးနေတဲ့ပိုင်းနေနေရှိပါတယ်ပြီးတော့စောစောဒီကျွန်တော်သွားနိုင်ရင်တော့အကျိုးကျေးဇူးကတော့ရမှာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောသွားဖို့ဆိုရတဲ့မှာအရင်တုန်းကတော့ဒီလူနာရီဟိုအသက်ရှူခက်လာတဲ့အနေအထားမျိုးမှာမဖြစ်မနေသွားဖို့ကျွန်တော်တို့ကြောခဲ့ကြရတယ်ပေါ့နော်အခုပိုးမျိုးပဲ့တစ်ကပိုးပြင်းထန်လာတဲ့အခါကျတော့အဲ့ဒီအတွက်ကဆရာကြီးဒီအသက်ရှူခက်လာခြင်းမှာသွားတင်သလားအဲ့ဒီမတိုင်ခင်တည်းကသွားတင်သလားပေါ့နော်ဆရာဘယ်လိုအကျဉ်းပြုချက်လဲ
များသွားခြင်းတော့အသက်ရှူခက်လာပြီးမှဆိုရင်တော့နောက်ကျသွားတာလည်းများတာပေါ့နော်ဆရာဘာလို့ဆိုတော့ကျွန်တော်တို့ကဒီ virus ကဒီ activity ကိုကြည့်ပြီးတဲ့အခါကျတော့ခုနဒီအသက်ရှူခက်သွားပြီးဆိုရင်တို့ကဒီအဆုတ်ထဲမှာဒီ inflammation ရှိသွားပြီးရောင်တော့ပြီပေါ့ဆရာနောက်ပြီးတော့ဒီအဆုတ်ထဲမှာဒီ oxygen exchange ကမကောင်းတော့ဘူးပေါ့ဆက်ပြီးအဲ့လိုရောင်သွားပြီးတဲ့အချိန်မှာတင်ချရဲဆိုတာဒါအမြဲတမ်းခက်တယ်ပေါ့နော်။နောက်တစ်ခုကဒီလိုမျိုးရောင်တဲ့အချိန်တွေမရောက်ခင်မှာသူ့လူတွေမှာ cytokine storm ဆိုပြီးတော့ဒီယောဂရဲ့ process မှာဒီခန္ဓာကိုယ်အနှံ့ကိုလက်ပတ်ပြီးတော့ခန္ဓာကိုယ်အနှံ့ organ တွေပေါ့နော်ဒီ cellular တွေဒုက္ခပေးတဲ့ဖြစ်စဉ်တစ်ခုလည်းရှိတယ်ကြာ။အဲ့တော့အဲ့ဒါတွေဖြစ်ပြီးတော့မှသွားမယ်ဆိုရင်တော့ဒါဘုနာအတက်ကနောက်ကျနေတယ်မကောင်းလေလေပေါ့ဆရာ။အဲ့တော့ကျွန်တော်ဖြစ်နိုင်ရင်တော့စောစောသွားပါ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဆေးရုံကိုစောစောရောက်လာရင်ဘလို့ထိရောက်တဲ့ကုသမှုတွေပေးနိုင်လဲဆရာ
။တက်ဆမတဇုံလို့ပါလို့ပေါ့နော်ကျွန်တော်တို့မှာတုံးတဲ့အစီအစဉ်ရှိပါတယ်။အကြောင်းကြားလေးတို့ပြီးရခါကျတော့ဒီပေါက်ကုန်နေတဲ့ဟာတို့အောက်ဆီဂျင်လေဗယ်ကိုတိုင်းတာပြီးတော့ 90% သုံးဝေးခြင်းလောက်ကျလာတာတို့ 95% အောက်ကျလာအောက်ဆီဂျင်ပေးနေတာလို့ပေါ့နော်။ဒီလိုမျိုးဟာတွေဒါ effective ဖြစ်တဲ့ဟာတွေပေါ့နော်။ဒီအချိန်မီပေါ့သွားပြီးကုသမှုခံရင်ခုနဟာတွေဝင်မှုအတွက်နှက်စာ cytokine storm တွေမျိုးဖြစ်ဖို့အရင်အဆုတ်တွေရောင်ကန်းပြီးတော့ဒီ grow မှာပေါ့နော် ventilator တင်လို့တော့မှာအရာနဲ့နေထားဖို့ဒီမျိုးနေထားရေးရောက်သွားဖို့အတွက်ကခွင့်လန်းနေတော့ဘူးနော်ဒီအဓိကတော့အကောင်းဆုံး option နေနဲ့ treatment ညမယ်ပေါ့နော်နောက်ကြပြီးမှဆိုရင်တော့မလွယ်ဘူးပေါ့ဆရာ
ဟုတ်ကဲ့ဆရာအဲ့ဒီကြောစောစောပြနိုင်ရင်တော့အသက်အန္တရာယ်မထိခိုက်အောင်အကောင်းဆုံးလို့ပြောမှာပေါ့ဆရာနော
်အကောင်းဆုံးပဲဆရာအကောင်းဆုံးပဲဟုတ်ပြီအဲ့ဒီကကြတော့၃ဦး၃ပဲအကျိုးရှိရတယ်ပဲကျွန်တော်ပြောပါပေါ့အဲသူကစောစောသွားရင်သူ့အတွက်လည်းခုနယောဂရဲ့ပြင်ထန်မှုမရှိသေးတဲ့အချိန်မှာဒီကုထုံးနေစနစ်တကျကုခံရရင်ခုနပြောတဲ့ CVR တတိဖြစ်ဖို့နည်းနည်း CVR တတိဖြစ်လာခဲ့ရင်တော့မှဒါအသက်ကိုချိန်ကြီးကယ်နိုင်တဲ့အခွင့်အရေးရှိတယ်ပေါ့နော်။တစ်ခါကလည်းသောသော positive ကိုကျွန်တော်ကတွေ့လိုက်ခြင်းအပြင်ဒီ contact tracing တွေကျွန်တော်ကအပြန်လိုက်နိုင်တဲ့အချိန်မှာဒီရောဂါကိုထိန်းချုပ်နိုင်တယ်။သူ့ပတ်ဝန်းကျင်ကလည်းဒီသတင်းကိုသောသိသိတဲ့အခါကာကွယ်ရေးနည်းလမ်းတွေကိုပို့ပြီးတော့တိုင်တာပဲပေါ့နော်။အဲတော့ကျွန်တော်ကကာကွယ်ရေးနေရာမှာရောထိန်းချုပ်တဲ့နေရာမှာရောကုသတဲ့နေရာမှာရောမတန်မတာအကျိုးရှိရတဲ့ကိစ္စဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီဗီဇာပြောင်းပိုးမျိုးကွဲတစ်တွေကိုကာကွယ်ထိန်းချုပ်ကုသရမှာဘယ်လိုစိန်ခေါ်မှုတွေရောရှိနေလဲဆရာ
တစ်ခါကအဖြစ်ပစ္စည်းဆိုရင်လည်းကျွန်တော်တို့အလုံးတော့ကိုရှိတယ်နောက်တစ်ခါကဒီစက်မိုင်းနဲ့အားသာဝန်ကြီးများကအနေနဲ့ဒီ budget ပိုင်းဆိုရင်လည်းဒါဟိုအခြေခံအဖြစ်ပြည်ဆိုရင်တော့ပြောအောင်ပေါ့အဲဒါမဲ့ကျွန်တော်တို့ HR ပိုင်းပေါ့ HR ပိုင်းကတော့ဒါကျွန်တော်တို့က challenge ချက်တွေရှိတယ်ဒါမဲ့လည်းကျွန်တော်တို့ကကိုလုံးနိုင်တဲ့ဟာပေါ့နော်ကိုကြာရတာလေလေကျွတ်မကြီးမှဆရာရင်ဟိုဘယ်လိုပြောမလဲဟို volunteer စေတနာဝင်တဲ့နေနဲ့ခုနိုင်တဲ့အပိုင်းတွေရှိတယ်သိပညာရှင်တွေနေနဲ့ခုနိုင်တဲ့အပိုင်းတွေရှိတယ်အဲနောက်ပြီးတော့ဒီ ဒီရနေပြီးတော့အလူရှင်တွေပေါ့နော်အနည်းငယ်ဟိုဌာနတွေပေါ့နော်ဒီလိုမျိုးကုညီနိုင်တဲ့ခါတွေရှိတယ်ပေါ့နော်ဒါတွေကျွန်တော်ရှိတဲ့နေရာရီဆိုးစီတော့ကောင်းဆုံးစုပြီးတော့ကျွန်တော်သင်္ကြန်အောင်ဆိုင်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဗီဇာပြောင်းပြင်ထန်တဲ့ဒီပို့မျိုးကွက်တဲ့တဲ့ကြုံရတဲ့အချိန်မှာကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကိုပြောဖို့ရှင်ပါဆရာကျွန်တော်အားလုံ လိုကြေးထိုးပြီးတဲ့အချိန်မှာကျွန်တော်တို့တွေကကိုယ်နီးနားမှာကိုဗစ်ရှိနေတယ်လို့ခံစားပြီးတော့ဗောနော်ကျွန်တော်တို့ကာကွယ်ရေးနီးနားတွေကိုချိန်တိုင်းနေရာတိုင်းဗောနော်ကျွန်တော်လိုက်လာဖို့လိုပါတယ်ကာကွယ်ဖို့လိုတယ်ဗောနော်မမလာရင်ကျွန်တော်တို့မိမိကာကွယ်မိမိလုပ်တယ်မိမိသားစုကကာကွယ်ရင်တမိသားစုကလုပ်တယ်မိမိတရားရွာကာကွယ်ရင်တရားရွာလုပ်တယ်ဗောနော်အဲ့လိုအနေထားမျိုးနဲ့အားလုံးကနေကိုယ်ဒီကောင်ကဆောင်ရွက်ဖို့လိုပါတယ်နမရတယ်ဒီဖြစ်လာနိုင်တယ်ပေါ့နော်ဒီတိုင်းတိုင်းကျွန်တော်တို့ပေါ်လာနိုင်မှာဖြစ်ပါ
ဟုတ်ကဲ့ကြီးကြီးမြတ်ကြီးပါဆက
်ပါစင်ချမ်းမိုင်ကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တိုင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော်တွေကတင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာကိုဗစ် -19 ကပ်ရောဂါတတိယလိုင်းကူးစက်ပြန့်ပွားမှုကြောင့်ဒီဇွန်လအတွင်းမှာပဲကူးစက်သူလူနာ200ကျော်ရှိပြီးတော့သေဆုံးသူက4ဦးရှိပြီဆိုတဲ့သတင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအာဏာသိမ်းစစ်ကောင်စီကလူထုကိုပိတ်မှတ်ထားပြီးတော့လက်တုံ့ပြန်နေတယ်လို့ကချင်မျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ကထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းချင်းပြည်နယ်မြင်းတမ်းမြို့မှာလူထုစားနပ်ရိက္ခာဖူလုံကြီးလူထုဘေးကင်းလုံခြုံရေးအတွက်14ရက်တာအပြည့်ရထားကြတဲ့ဆိုတဲ့သတင်းတွေကိုကြားကြရမှာပါရှင်ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာ COVID-19 ရောဂါကူးစက်ခံရသူ200ကျော်ရုတ်တရက်တက်လာပြီးသေဆုံးမှုတွေလည်းနေ့စဉ်ရှိလာနေတာကြောင့်လက်ရှိမှာဈေးတွေစားတောက်ဆိုင်နဲ့ဟိုတယ်တွေပိတ်ထားရပါတယ်ဇွန်လ1ရက်နေ့ကစပြီးဇွန်လ23ရက်နေ့အထိလာရှိုးစီးရုံမှာ COVID-19 အတည်ပြုလူနာ209ဦးရှိပြီးသေဆုံးသူ4ဦးအထိရှိလာနေပြီဖြစ်ပါတယ်မြို့အဝင်အထွက်ဂိတ်တွေမှာလည်း COVID စစ်ဆေးရေးကိတ်ထောင်ပြီးခီးသွွားတွေကားသမားတွေကိုကိုဗစ်ရောဂါစစ်ဆေးပေးတာတွေရှိပေမဲ့ NLD အစိုးရတုံးကလို့တင်းတင်းကြပ်ကြပ်ကျမ်းမစစ်စေးအေးယူတာတွေထိထိရောက်ရောက်ပညာပေးတာတွေသတင်းထုတ်ပြန်ပေးတာတွေမရှိလို့အထူးစိုးရိမ်မိတယ်လို့ကိုပိုင်မူကျိုးကျောင်းဆရာတူကပြောပါတယ်
ရခိုင်ပြည်နယ်စစ်တွေမြို့မှာအမျိုးသမီးတဝက်ပါဝင် COVID-19 အတည်ပြုလူနာ6ဦးကိုဒီတစ်ပတ်အတွင်းထပ်မံတွေ့ရှိတဲ့အတွက်ရောဂါပြန့်ပွားလာနိုင်မှုကိုဒေသခံတွေကစိုးရိမ်နေကြတယ်လို့သိရပါတယ်။ COVID-19 ရောဂါပိုးဆက်တိုက်တွေ့ရှိလာနေလို့ဇွန်လ22ရက်နေ့တုန်းကကျန်းမာရေးဌာနကစစ်တွေမြို့ကိုပတ်ပြီးတတိပေးမှုတွေလှုပ်ဆောင်နေတယ်လို့စစ်တွေမြို့ခံတွေကပြောပါတယ်။ရောဂါပိုးတွေ့ရှိသူအများစုမှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြီးပြန်လာတဲ့လေဝန်ထမ်းတွေဖြစ်ကြပါတယ်။လက်ရှိစစ်တွေပြည်သူ့ဆေးရုံမှာရောဂါပိုးတွေ့ရှိသူ94ဦးရှိပါတယ်။ကိုဗစ်ရောဂါပြန့်နှံ့မှုကိုကာကွယ်ဖို့အတွက်ဘင်္ဂလားမြန်မာနယ်စပ်ကုန်တော်ရေးစခန်းနဲ့ပိတ်ထားရပါတယ်။လွန်ခဲ့တဲ့နှစ်ကရခိုင်ပြည်နယ်တွင် COVID-19 ကူးစက်သူ 2,500 ခန့်ရှိပြီးအဲ့ဒီရောဂါကြောင့်သေဆုံးသူ39ဦးရှိတယ်လို့ကြားမှာရင်းနဲ့အာကစားဝန်ကြီးဌာနစီးရင်ရတီးရပါတယ်
ချင်းပြည်နယ်ပလဝမြို့မှာဘုံပကွဲမှုနဲ့အတူပုံမှန်905ကကြီးနဲ့အမှုဖွင့်ခံထားရတဲ့ချင်းလူငယ်5ဦးဟာယနေ့အချိန်ထိမိသားစုဝင်တွေနဲ့တွေ့ဆုံခွင့်မရှိသေးတာကြောင့်မိသားစုဝင်တွေကစိုးရိမ်ပူပန်နေကြပါတယ်။အာနာသိန်းစစ်ကောင်စီဟာပလဝမြို့အရက်ဖက်အဖွဲ့အစည်းတွေမှာအလလုတ်ကင်နေကြတဲ့လူငယ်18ဦးကိုဖမ်းဆီးခဲ့ပြီး73ဦးကိုပြန်လွတ်ပေးခဲ့ပေမဲ့ချင်းလူငယ်5ဦးကိုတော့ဇွန်လ18ရက်နေ့ကပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးဇွန်လ18ရက်နေ့ကစစ်တွေမျိုးကိုပို့ဆောင်လိုက်ပေမဲ့မိသားစုနဲ့လည်းတွေ့ခွင့်မပေးသေးပါဘူးမင်းတပ်မျိုးအတွင်းစစ်ပေးရှောင်တွေကူညီဖို့တွားရာကနေဖမ်းဆီးခံရတဲ့ချင်းလူငယ်9ဦးကတော့ကိုအိုက်မင်းအဆိုတော်အိုက်ထွန်းမင်းကုမ္ပဏီအိုက်ထွန်းမင်းတက်တော် ကိုအောင်ထွန်းစိုးခေါ်အားလူနဲ့အက်ကဘေလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမှဒါရိုက်တာဦးရကျော်တို့ဖြစ်ကြပါတယ်
။မော်လမြမြို့ကြောင့်မီးသွေးယုံမီးပွင့်အနီးလုံချုံရေးတာဝန်ယူနေတဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ခတ်မှုကြောင့်ဘလူးကျွန်းကနေမော်တော်ဆိုင်ကနဲ့ပြန်လာတဲ့လူငယ်အုပ်ပွဲချင်းပြီးတေဆုံးသွားပါတယ်။စွန်လ20ရက်နေ့ညနေ8နာရီချိန်လောက်ကဖြစ်ပွားခဲ့တာပါ။တေဆုံးသူတွေဟာဘလူးကျွန်းချောင်းဆုံမြို့နယ်ကအပိယွာသားကိုမိုးစော်ဦးကတနတ်တန်ရ3ချက်ကိုစော်မင်းဦးကတနတ်တန်ရ4ချက်ခန္ဓာကိုယ်မှာတနတ်တန်ရတတီထိမှန်ပြီးလမ်းပေါ်မှာလဲကျတေဆုံးနေတာလို့ရင်ခွဲယုံကိုလိုက်ပါပို့ဆောင်တဲ့ပရဟိတလူမှုကယ်ဆယ်ရေးအတင်းကပြောပါတယ်စစ်ကောင်စီပိုင်မြဝတီတရင်ကတော့အဲ့ဒီလူငယ်နှုတ်ဟာလုံချုံရဲတာဝန်ကြတွေကိုဆိုင်ကနေဝန်တိုက်ပြီးတနတ်လူလို့6လမ်းဖမ်းဆီးရကနေတနတ်ထိမှန်တေဆုံးသွားတာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပွားမှာပါအာဏာသိမ်းစစ်ကောင်စီတပ်နဲ့ချင်းလီနယ်မင်းတပ်မျိုးပြည်သူ့ကာကွယ်ရေးတပ်တို့အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားပြီးတဲ့နောက်ဒေသခံလူထုတောင်းကနန်းအထိစစ်ဘေးရှောင်နေရချိန်နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ရာကနေဇွန်လ20ရက်နေ့မှနှစ်ဖက်လုံးက14ရက်တာအပြည့်ရက်လိုက်ကြပါတယ်ဒီလိုမျိုးအပြစ်ခတ်ရက်စဲခဲ့တာဘာကြောင့်မှလဲလက်ရှိမင်းတပ်မျိုးအခြေအနေကရောဘယ်လိုရှိနေပါသလဲကိုယ်တော်ဘက်ကစုစည်းထားပြီးဆိုင်းမွန်းကနေတင်ဆက်ပေးသွားပါမယ်ရှင်
မင်းတပ်မျိုးမျိုးဖားတွေရဲ့ဂျာဝင်ညိနိုင်ပေးမှုနဲ့စစ်ကောင်စီနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF မင်းတပ်တို့အကြားအပြစ်ရစေပြီးစောင့်ကြည့်ကာလ14ရက်တတ်မှတ်ထားတယ်လို့ CDF မင်းတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ
်အပြစ်ခတ်ရစေတာဟုတ်ပါလေဖြည်းဖြည်းချင်းစောင့်ကြည့်ကာလပေါ့နော်အဲဒီကြားထဲမှာစစ်ကောင်စီဘက်ကဒီလူတွေကိုစစ်စီမင်းများဖားကြည့်ရမျိုးမရှိဘူးသူစစ်တင်တာမျိုးမရှိဘူးအဲ့လိုဘာမှဘာညာဟိုဒီဒီမရှိဘူးဆိုရင်တော့ကျွန်တော်တို့လက်ထပ်ပြည်စုံဆွေးနွေးဖို့ဖြစ်လာနေတာပေါ့မလို့ဆိုတော့ဒီဆောင်ကြည့်ကာလမှာအချင်းချင်းဆောင်အချင်းချင်းဆောင်ကြည့်တော့ပေါ့နော
်စွန်လ20ရက်နေ့ကနေဇူလိုင်လ4ရက်နေ့ထိ14ရက်တာကြာကိုနှစ်ဖက်အချင်းချင်းဆောင်ကြည့်ကာလဖြင့်တတ်မှတ်ထားပြီးအပြည့်ရထားကြတာပါစီရပတိပခကြောင့်စစ်ပေးဆောင်ပြည်သူတွေနဲ့မင်းတပ်မျိုးရဲ့အခြေအနေဆိုးဝါးလာနေလို့လူထုဘေးကင်းလုံခြုံဖို့စာနာရိတ်ခါတဲယူဖို့အပြည့်အစုံဆက်ညှိနှိုင်းပေးရတာဖြစ်တယ်လို့မင်းတပ်မျိုးခရီးရန်ပါတာတိတ်ခါတော်ရဆရာတော်တပါးကပြောပါတယ
်ဒီကတော့စာနာရိတ်ခါတဲယူဖို့ဆောင်ရကရမ်းချက်လာမော်တူရံပြောပါတဲ့ခါမှာတာယာညာတဲ့ဒုနာရီလည်းများတယ်နောက်ပြီးတော့ဒီမကောင်းကြမှာတမိချင်းနဲ့ကလေးဒုက္ခရောက်တဲ့ဒုနာရီကိုလည်းရှေးရုံရှေးခါမရှိဒုက္ခရောက်တဲ့လူတွေဒီချင်းပဲနေတည်တဲ့လူတွေလာလာတော့အဲ့ဒါလမ်းကြောင်းကိုဒီကောင်ကြီးထက်ကနေလည်းမလှရှိဆော့ဘာသာရေးခါလည်းပြန်လာတယ်ရှိသေးရှိခါလည်းမရှိဘူးရှိရင်လည်းမရှိလမ်းမှာဖမ်းတာကစစ်စစ်ကများတယ်အတူတမမတော်ရလာရဲ့တက်စီကိုလုံးကြည့်နေတော့ဒီတိုင်းလက်ဆိုင်ကြီးတို့လည်း
မင်းတပ်မျိုးနယ်မှာမေလ7ရက်နေ့ကစပြီးစစ်ကောင်စီနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF အကြားတကြော့ပြန်တိုက်ပွဲဖြစ်ပွားလာလို့မြို့ပေါ်ရှိလူရဲစစ်စေရခိုင်နှုံးကထွက်ပြေးတင်းဆောင်နေကြရတာပါအခုလိုအပြည့်ရတဲ့အကြောင်းရင်းကိုလည်း CDF မင်းတပ်ပြန်ကြားရေးတာဝန်ခံကအခုလိုဆက်ပြောပါတယ
်အဓိကအခုလိုနည်းနည်းတောင်းကြည့်ကြလာပြီးပါညာရေးလုပ်တဲ့ကျွန်တော်အဓိကလည်းဒီလူတွေပြောတဲ့စစ်တေဆောင်နေကကျွန်တော်လေးလုံးနေပြီးကျွန်တော်လေးချက်ချင်းနေဆိုတဲ့အကြောင်းကျွန်တော်တို့ကလည်းနေချမ်းတော့အနည်းဆုံးတော့သူတို့ဒီဟိုလေရွာထဲကိုပြန်ဝင်နိုင်တယ်ဒီခါလေးကပို့လို့ရပို့နိုင်တယ်ဆိုတော့အချိန်မျိုးဖြစ်လာနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့လိုမျိုးလေးကြတာပေါ့ကျွန်တော်တို့ကဆစ်ဆောင်နေရတော့ဒေါ်မြများကမကွေးတိုင်းဖက်တော်လကောင်ဟူနေစနေကြရွာလေးဖက်တော်လကောင်ရှောင်းသွားနိုင်နိုင်ရှိတယ်ဟိုဦးရင်တောင်ရထဲမှာတောထဲမှာကူထဲမှာပုံနေတဲ့ဟာလည်းရှိတယ်ဆိုတော့ဒါတွေအတွက်ကတော့အချိန်မျိုးဖြစ်ဖြစ်နေပေါ့နော်
လက်ရှိမင်းတပ်မျိုးနယ်တွင်စစ်ပေးဆောင်စခန်း၁၈ခုမှလူရည်တတောင်းနီးပါးခလုံးနေကြရပြီးစစ်ကောင်စီကစာနာရိတ်ခါဆေးဝါးတည်ယူနေတဲ့လမ်းကြောင်းတွေကိုပိတ်ဆို့ထားတာကြောင့်စစ်ပေးဆောင်တွေဟာရိတ်ခါနဲ့ဆေးဝါးပြက်လက်မှုရင်ဆိုင်နေရတဲ့အပြင်တေဆုံးမှုလည်းရှိလာနေပါတယ်
စစ်ကောင်စီတပ်ကမြန်မာနိုင်ငံမြောက်ပိုင်းမှာသူတို့ရဲ့ဆုံးရှုံးမှုတွေအတွက်လက်တုံ့ပြန်တဲ့အနေနဲ့အရက်သားတွေအပေါ်မှာတေစီလောက်တဲ့လက်တုံ့ပြန်မှုတိုက်ခိုက်မှုတွေကိုတိုးမြင့်လှုပ်ဆောင်နေတယ်လို့ကချက်မျိုးသမီးများအစည်းအရုံးထိုင်းနိုင်ငံကပြောဆိုလိုက်ပါတယ်ဒီအခြေအနေကိုတော့အမေကနေစူးစီးထားပြီးနမ်ဟောင်ကနေတင်ဆက်ပေးသွားပါမယ်ရှင်
2021ခုနှစ်ဧပြီလကနေမေလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်နဲ့တချင်းပြည်နယ်အတွင်းကမြို့ပြနဲ့ကျေးလက်ဒေသတွေမှာစစ်ကောင်စီကကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဇွန်လ16ရက်နေ့ကကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ကထုတ်ပြန်လိုက်ပါတယ်အင်းသားလူထုအပေါ်စစ်ကောင်စီညင်ပန်းနှိပ်စက်မှုအကြောင်းကို KWAT ပြောရဲဆိုခွင့်ရှိသူမွန်းနေလီကအခုလိုပြောပါတယ်
ตำรวจหาลูทุกูอากาศแกไปแม้ซาลูทุกูอาจารย์แท้นี่เดลูอเมียวดานีญูยีอโซยาเอ็นยูจีเอกากวยยีวุ่นจีฐานะดูวุ่นจีดอกเคมัมมาญูกะอะคูลูเปียวบาเรเลสิญีมานิงามาชินีโตสิกกองซีเยตักกะญีมานิงามเยตำรวจเตยะลูจมารุอะนีเนละคันทาชินสิบาอูตำรวจเตยะเยอะดีกะจาวินหาอะดิตันจีเดมาชีเยปีดูลูจูเยอะตะอันเนเยโกกากวยซ้องชอบไปบู่ด้วยจาวินสิดาဖြစ်ပါတယ်
လက်ရှိစစ်ကောင်စီရဲ့တပ်ကဤသူလူထုရဲ့အသက်အိုးအင်စီးစိန်အနေရကိုကာကွယ်စောင့်ရှောက်ပေးဖို့အတွက်ကြောင်းရှိတာဖြစ်ပါတယ်။ဒီဝင်းစစ်ဖြစ်ပွားအောင်လှုပ်ဆောင်တဲ့သူတွေကစစ်ကောင်စီတပ်ဖွဲ့တွေကလက်နက်မဲ့ဆန္ဒပြပြည်သူတွေကိုဂျီအစ်စ်တွေဆက်လက်အုံပြုတ်ပစ်ခတ်နေပြီးအဲ့ဒီဂျီအစ်စ်တွေကြောင့်ဗမာနဲ့ဖားကမြို့မှာအမျိုးသားနှစ်ဦးတေဆုံးခဲ့ရတယ်လို့ဆိုပါတ
ကျွန်တော်တို့ကလောက်ရှားသူတွေကိုရှာဖွေဖမ်းဆီးမှုပြုလုပ်နေပြီးနလအတွင်းလူပေါင်း60တဦးဖမ်းဆီးခံရတယ်လို့မွန်းနေလီကဆက်ပြောပါတယ်စစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့အကြားဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ထောင်ကနန်းထပ်တိုးလာနေပါတယ်အခုလိုမျိုးဖြစ်ပေါ်တာဟာ
ကုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်ပင်မြောက်ပိုင်းလာရှုံးမြို့မှာကိုဗစ်-19ကပ်ရောဂါတတိယလိုင်းကုဆက်ပြန့်ပွားမှုကြောင့်ဒီဇွန်လအတွင်းကုဆက်သူလူနာ200ကျော်ရှိပြီးလေးဦးသေဆုံးသွားပါတယ်။ကချင်ပြည်နယ်နဲ့ရှမ်ပင်မြောက်ပိုင်းမှာအာဏာသိမ်းစစ်ကောင်စီကလူထုကိုပြစ်မှတ်ထားလက်တုံ့ပြန်နေတယ်လို့ကချင်အမျိုးသမီးများအစည်းအရုံး
ကရာကတော့ကျမတို့စီးပွားဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်ပေးရတဲ့အတိုင်းပတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပါ
ဒီနေ့ကနေ့ချာသပိုင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတလက်ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီမနက်ကမှစစ်တပ်ကအာဏာသိမ်းတာ9လနီပါခြာလာတဲ့အချိန်ထိအာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဒီကနေ့အထိပုံစံမျိုးစုံနဲ့ဆက်ရှိနေသလိုစစ်ကောင်စီရဲ့ကြမ်းဖက်နေနှင်းမှုတွေနဲ့ဖမ်းဆီးမှုတွေဟ ဒီနေ့ကျွန်တော်တို့ကနေဥဆောင်တဲ့အတင်းထားမှန်းလေးသပိတ်စကြောင်းနဲ့ဆရာနာရှင်စန့်ကျင်ရေးချွေးကြော်တန်တွေကိုဆန္ဒပြခဲ့ကြပါတယ်။ဒါပြင်မန္တလေးလောင်းလုံးစကိုင်းတိုင်းကဒီမုံရွာဘုတလင်းတဇယ်မြို့တွေမှာလည်းဆန္ဒပြပွဲတွေလုပ်ခဲ့ကြသလိုကချင်ပြည်နယ်မိုးကောင်းမြို့မှာလည်းလူငယ်တွေစုပေါင်းပြီးတော့အာနာရှင်စန့်ကျင်ရေးရှင်မျိုးသပိတ်ကိုလုပ်ခဲ့ကြပါတယ်။ ဒီမှာနိုင်ငံမှာအခုနှစ်အတွင်းဖြစ်နေတဲ့အကြမ်းဖက်မှုတွေနဲ့စစ်ပွဲတွေကြောင့်လူပေါင်း3,000လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရပြီးတော့အခုကြီးတွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ UNOCHA ကဒီနေ့မှပြောလိုက်ပါတယ်။ကုလသမဂ္ဂအကူအညီပေးရေးအဖွဲ့အနေနဲ့လူသားချင်းစာနာမှုအကူအညီပေးမှုတွေကိုဆက်လက်လှုံ့ဆော်နေမယ်နိုင်ငံတွင်းလုံခြုံရေးစိုးရိမ်မှုတွေကြော ဒီနေ့အတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ Dinya season Tolo Yemuga Masumo Chibido in the Nyagara John Walker Chibare, View American Tanya Chadabrini, Nyaba Mimavada season ego, Nyakunaigani, Senai Line to meet a Tonsa de Tonsa Ninang Azad de Dogani, Tan Lumpigera, Chibare, View Nasin at Dole, Chizu de Mare, Torasini Alum Pigin, Longjun, and Yadanya Chibari, Nyachinojanaiva. This program